အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အကြောင်းသားတွေဟာမန္တလေးမြို့ကနေရန်ကုန်မြို့ကိုစတင်ချီတက်နေတယ်လို့နယ်မြို့အသီးသီးကအကြောင်းသားတချို့ကလည်းဒေသတချို့မှာပညာရေးဥပဒေကိုကန့်ကွက်စန့်ကျင်နေကြပါရယ်ပြည်သူ့လွတ်တော်ပြန်လည်စတင်တဲ့နေ့ဖြစ်တဲ့တနင်္လာနေ့ကတော့တမရကပြည်ထောင်စုလွတ်တော်နာယကကိုပေးပို့တဲ့တဝန်လွှာမှာအတီးပြုပြီးတဲ့အမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါရယ်အသေးစိတ်ကိုတော့မအေးအေးမာကတင်ပြပို့ထားပါရရှင်
မန္တလေးမြို့အိန္ဒိယဖျားဝင်းကနေစတင်ထွက်ခွာလာတဲ့အမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်တဲ့ကျောင်းသားတပိတ်ဟာမနေ့ပိုင်းကနေလမ်းတစ်လျှောက်ကျွေးကျော်တဲ့အနေနဲ့ချီတက်လာနေကြပါတယ်ညနေပိုင်းမှာတော့မန္တလေးတိုင်းမြင့်ငယ်မြို့ကိုရောက်ရှိလာခဲ့ပြီးသူတို့ကိုအာဏာပိုင်တွေကမြို့နယ်တိုင်းမှာနောက်ကနေလိုက်လံတရင်ယူမှုတွေရှိနေတယ်ဆိုပြီးကျောင်းသားတပိတ်ခေါင်းဆောင်တူဦးဖြစ်တဲ့ကိုမင်းသွေးတက်ကဆိုပါတယ
်ကျွန်တော်တို့ရန်ကုန်လမ်းကွာတိုင်းမှာရဲတွေကကျွန်တော်အင်အားကိုကြီးရတော့ဗီဒီယိုရိုက်တာတပ်ပုံမှတ်တိုင်းယူတာတွေရှိတယ်ဟောယူနီဖောင်းပြည့်စုံနေရဲတွေလမ်းတစ်လျှောက်မှာတော့ကျွန်တော်နောက်ကလိုက်နေတဲ့အင်အားရှိတယ်အဲဒါကဟိုဝတ်စုံမြေဝတ်ပြီးတော့ပေါ့မြင့်ငယ်ကိုရောက်တဲ့အချိန်မှာသူတို့တပ်ဖွဲ့ချိန်ရွာတယ်ဒီကြွေးနဲ့လိုက်နေရတယ်ကတော့အများကြီးပါပဲဆိုင်ငယ်နဲ့
အလားတူမုံရွာပခုတ်ကူဒဝဲစားတဲ့နေရာတချို့မှာလည်းအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်မှုတွေရှိနေပြီးနေမျိုးအသီးသီးကနေသူတို့တပိတ်ကိုလာရောက်ပူးပေါင်းကြမှာဖြစ်တယ်လို့လည်းတပိတ်ခေါင်းဆောင်တူဦးလည်းဖြစ်ဘက်ကတများအဖွဲ့ချုပ်ရဲ့အထွေထွေတွင်းရမှုလည်းဖြစ်တဲ့မတ်ဖြူဖြူအောင်ကဆိုပါတယ်ကျောင်းသားတပိတ်တွေဟာရန်ကုန်မြို့မှာလာရောက်ပူးပေါင်းကြမှာဖြစ်ပြီး15ရက်အတွင်းရန်ကုန်မြို့မှာတပိတ်စခန်းဖွင့်မယ်ဆိုပြီးကျောင်းသားတွေကကြေညာထားတာပါလွှတ်တော်ပြန်ဆခဲ့တဲ့တနင်္လာနေ့ကတော့နိုင်ငံတော်သမ္မတဦးသိန်းစင်ကပြည်ထောင်စုလွှတ်တော်နာယကကိုတဝန်လွှာပေးပို့ခဲ့ပြီးအတီးပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါတယ်ဒီထဲမှာကျောင်းသားတွေထောက်ပြပြောဆိုခဲ့တဲ့အချက်တွေကဗဟိုချုပ်ကိုင်မှုလျှော့ချရေးအမျိုးသားပညာရေးကော်မရှင်မလိုကြောင်းတောင်းဆိုမှုနဲ့အလားတူအစ်မြေပညာရေးပေါင်းစပ်မှုကော်မတီမလိုအပ်ကြောင်းတောင်းဆိုမှုတွေဆရာအဖွဲ့အစည်းတွေနဲ့ကျောင်းသားအဖွဲ့အစည်းတွေဖွဲ့စည်းနိုင်ရေးဥပဒေမှာထည့်သွင်းတန်ရေးတောင်းဆိုမှုတွေလူတိုင်းအကျုံးဝင်နိုင်တဲ့ပညာရေးကိုဥပဒေမှာထည့်သွင်းဖို့တွေတည်ရင်သာစာပေရင်ကျင်းမှုဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လက်တွေ့ကျင့်သုံးရခြင်းမရှိသေးတဲ့ဥပဒေနဲ့ပတ်သက်ပြီးပညာရေးဝန်ကြီးဌာနကဆောင်ရွက်ပေးနိုင်တဲ့ဥပဒေမူပေါင်းထဲမှာမရှိတဲ့အတွက်ဥပဒေပြုရေးအပိုင်းကနေပြန်လည်စဉ်းစားသုံးသပ်ပေးဖို့လိုအပ်ပါတယ်ဆိုပြီးရေးသားဖော်ပြခဲ့ပါတယ်။ NNE လို့ခေါ်တဲ့ပညာရေးအဖွဲ့အစည်းရဲ့မူဝါဒညှိနှိုင်းရေးအဖွဲ့ဝင်မတ်တူတူမာကတော့တမရရဲ့တဝန်လွှာဟာကျောင်းသားလှုပ်ရှားမှုတွေကြောင့်တက်ရောက်လာတယ်လို့ယူဆကြောင်းနဲ့ပညာရေးဥပဒေရေးဆွဲစဉ်ကပါဝင်ခဲ့ရတဲ့အရက်ဖက်အဖွဲ့အစည်းတွေဟာ National Level အဆင့်မှာတော့ပါဝင်ခွင့်ဆုံးဖြတ်ချက်ချခွင့်တွေကတ်တက်ခံရတာကြောင့်ဒီလိုအခြေအနေတွေဖြစ်လာရတယ်ဆိုပြီးပြောပါတယ်
။ကျောင်းသားတွေရဲ့ဒေသနာထုတ်ဖော်တဲ့ဟာရေးတရမှုရဲ့နောက်ဆက်တွဲစိစဖြစ်တဲ့တွဲကျောင်းသားတွေတောင်းဆိုထားတဲ့ကျမတို့ရဲ့၄ပွင့်ဆိုင်ပေါ့နော်အစိုးရရောလွတ်တော်ရောကျမတို့ NNI ရတို့ပညာရေးဖွဲ့စည်းရောပေါ့အဲ့ဒီပိတ်ကုန်အဲ့လိုပါတဲ့ဒုစုံဆွေးနွေးရေးတွေကပဲအကောင်းဆုံးဖြေရှာမယ်လို့ထင်တယ်အရင်တော့ကတော့ဒီခုနပြောတဲ့ဒီမိုကရေစီအင်္ဂလန်ချတဲ့ပါဝင်ခွင့်နဲ့ဆုံးဖြတ်ပိုင်ခွင့်ကကန့်တပ်လိုက်တာပေါ့နော်ပထမဆွေးနွေးပွဲမှာပါဝင်ခွင့်မရှိရဲဆုံးဖြတ်ပိုင်ခွင့်ကတော့လုံးဝမရှိဘူးဒီရပ်ဘက်အဖွဲ့အစည်းတွေပညာရေးအဖွဲ့အစည်းတွေဟာနောက်တကယ်ဒီ National Level အဆင့်ပေါ့နောက် Finalize ကိုရောက်တဲ့အချိန်ကျတော့လုံးဝပါဝင်ခွင့်ရောဆုံးဖြတ်ပိုင်ခွင့်ရောမရှိခဲ့တဲ့အတွက်ဒါကပို့ပြီးတော့အငင်းပွားစရာဖြစ်လာတာပေါ့နော်အခုသမရရဲ့တဝန်လာမှာလဲပါတယ်သူဒီကပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့တွေနဲ့သူ96ချိန်ဆွေးနွေးပွဲလုပ်ပြီးတော့မှဒီထွက်လာတဲ့အမျိုးသားပညာရေးဥပဒေလွှတ်တော်ကိုထိန်ပြီးတော့ဒီလွှတ်တော်ကအတည်ပြုပေးခဲ့တဲ့အတွက်ဒါကတော့သူခုခံကာကွယ်ကြိုးဆိုသွားတာပေါ့နော
်အငင်းပွားဝယ်ဖြစ်နေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့လွှတ်တော်မှာတော့ဘယ်လိုဆုံးဖြတ်မယ်ဆိုတာမသိပေမဲ့ကျောင်းသားတွေကတော့အစိုးရလွှတ်တော် NNE လို့ပညာရေးအဖွဲ့အစည်းနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီကိုတရားဝင်ဆွေးနွေးနိုင်ဖို့ကိုပဲတောင်းဆိုနေပါတယ်ရှင်